မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကူနိုင်ငံမှာထိပ်သီးတွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲကြေညာလိုက်ပါတယ်။ကမ္ဘာငင်းကြဲရေးအတွက်ထူးခြားတဲ့အခိုက်အတန့်ဖြစ်အောင်နှစ်ဖက်စလုံးကကြိုးစားသွားမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။မြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရတဲ့အမေရိကန်နိုင်ငံသား3ယောက်နိုင်ငံကိုပြန်လည်ရောက်ရှိလာခြင်းမှာကိုရင်တွားရောက်ကြိုးစားခဲ့ပြီးနောက်မှာပဲသမ္မတထရန့်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဝါရှင်တန်ဒီစီနဲ့ကရဲ့မေရီလန်းပြည်နယ်ကအန်ဒရူးစ်လီတက်စကန်ကိုတွားရောက်ကြိုဆိုရမှာတော့သမ္မတထရန့်ဟာသမ္မတကရောမလာနီယာနဲ့အတူလွတ်မြောက်လာသူတွေလိုက်ပတ်လာတဲ့လေယာဉ်မော်ထိတက်ပြီးနှုတ်ဆက်ခဲ့ကြတာပါ။ဆီလီယံမော်ကဆင်းလာတဲ့လွတ်မြောက်လာသူ3ဦးကိုတော့ဒုသမ္မတမိုက်ပက်စ်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပူယိုတို့လည်းနှုတ်ဆက်ခဲ့ကြပါတယ်။လွတ်မြောက်လာသူ3ဦးနဲ့လက်ဆွဲနှုတ်ဆက်ပြီးနောက်မှာပဲသမ္မတထရန့်ကဖမ်းဆီးခံရသူတွေကိုမမျှော်လင့်ပဲပြန်လွတ်ပေးလိုက်တဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကိုကျေးဇူးတင်စကားပြောကြားခဲ့တာပါ။ဖမ်းဆီးခံရသူ3ဦးကိုတော့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုရဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တလအတွင်းဒုတိယအကြိမ်ဖြစ်မိနစ်90ကြာတွေ့ဆုံတဲ့မနေ့တုန်းကပဲပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။